စကိုင်းတိုင်းဒေသကြီးရွာတကြီးကျောင်းကိုပြောင်းရွှေ့ခဲ့ရတဲ့တိုင်းရင်းသားလူငယ်ကျောင်းသား900လောက်ဟာသူတို့ရဲ့မူလကျောင်းရှိရာဒီမန္တလေးတိုင်းဒေသကြီး ပြည်ကြီးတကွန်မြို့နယ်ကအကြောင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့အတွက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။သူတို့တွေဟာစကိုင်းရွာတကြီးကျောင်းမှာစာသင်ခန်းမလုံလောက်တာနဲ့နေထိုင်ရတာအဆင်မပြေတဲ့အတွက်မနေ့ညနေခင်းကမန္တလေးကိုခြေချင်းလျှောက်ပြန်လာခဲ့ကြပြီးတော့သူတို့ရဲ့မူလကျောင်းရှေ့မှာဒီနေ့တနေ့ကုန်အခုလိုတောင်းဆိုနေကြတာဖြစ်ပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစောက
ဖြိုးတိုးတက်ရေးဒီဂရီကောလိပ်ကို2000ပြည့်နှစ်ကစတင်ဖွင့်လှစ်ခဲ့ပြီးဒီနှစ်နှစ်ဆန်းပိုင်းကစကိုင်းတိုင်းဒေသကြီးရွာသိကြီးကတိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးတက်ကြွကိုပျောက်ရွှေ့ခဲ့တာဖြစ်ပါတယ်။မနေ့ညနေကတော့တိုင်းရင်းသားလူငယ်ကျောင်းသား900လောက်ဟာအထုပ်ပိုးတွေကိုတယ်ဆောင်ပြီးရွာသိကြီးတက်ကြွကနေမိုင်30ကျော်ကွာဝေးတဲ့မန္တလေးကဒီဂရီကောလိပ်ကျောင်းကိုခြေချင်းပြန်လာခဲ့ကြပါတယ်။ဒီကနေ့မှာတော့မန္တလေးကဒီဂရီကောလိပ်ကျောင်းရှိမှာအလုံးစုဝေးထိုင်ရင်သူတို့ရဲ့မူလကျောင်းမှာပြန်လည်ကျောက်တက်ခွင့်ရဖို့အတွက်တောင်းဆိုခဲ့တယ်လို့အခြေအနေတွေကိုစောင့်ကြည့်နေတဲ့မန္တလေးမြို့ကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ရဲ့ဗဟိုလုပ်ငန်းကော်မတီဝင်ကိုအောင်မိုင်းဆန်းကပြောပါတယ
်သူအဓိကယူရချက်ကသူတို့ရဲ့ကျောင်းကိုအဲ့ဟိုရောက်တဲ့ကြီးကိုမရှိပါနဲ့ရောက်တဲ့ကြီးမှာစာသင်ရမလို့လုံးပါဝင်ရခိုင်ရတယ်အဆင်ပြေတဲ့အတွက်သူတို့မူရင်းကျောင်းသူတို့ကိုယ်ကပြုစုစုစားတဲ့ကျောင်းမှာလည်းသူတို့ကျောင်းတက်ခင်တယ်ကနသူတို့ဘာမှမလို့ရှင်ပါဘူးဒါပဲ
နောက်တစ်ချက်ကတော့မန္တလေးမှာကျောင်းတက်ခွင့်ရမယ်ဆိုရင်ပြင်ပကျောင်းတွေတင်တန်းတွေမှာပုံပိုလေးလာခွင့်ရတာကြောင့်လည်းဖြစ်တယ်လို့ပြောပါတယ
်သူတို့ကဒီကျောင်းမှာသင်ရင်းနဲ့ညနေပိုင်းချိန်မှာသူတို့ကသူတို့ရဲ့ဒီဟာ skill တွေပေါ်ရတဲ့အောင်သူတို့ကွန်ပျူတာသင်တယ်အင်္ဂလိပ်သာစီကင်းသင်တာတွေရှိတယ်ဒီလိုတွေကိုသွားသွားပြီးတက်တာတွေရှိတယ်အဲ့လိုအခွင့်အရေးရကြတော့ရခိုင်ရွာတိကြီးကိုရောက်သွားတဲ့ချိန်မှာအဲ့လိုအခွင့်အရေးတွေသူဆုံးရှုံးသွားတယ်တက်ချိန်မရတော့ဘူးတက်ဖို့ခွင့်လည်းမပေးတော့ဘူးကျောင်းသားတွေပြောတာကတော့တိုင်းရင်းသားတွေအတွက်ဖွံ့ဖြိုးမှုအတွက်ဖွင့်ထားတဲ့အကြောင်းကိုတော့ယူပို့ပလိုက်တာဒါတိုင်းရင်းသားတွေပေါ်အလေးမထားရရောက်တယ်လို့သူကခံယူတယ
်ဒီနေ့နေကင်းပိုင်းမှာတော့တိုင်းရင်းသားလူငယ်ကျောင်းသားတွေစီကိုနေဆက်ရေးရဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စော်ဝင်းကလာရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်ကျောင်းသားတွေဘက်ကညနေ3နာရီမှာတိကျတဲ့အဖြေမရရင်ကျောင်းဝင်းအပြင်ထွက်ပြီးဆန္ဒထုတ်ဖော်ဖို့ပြင်ဆင်ခဲ့ကြသလိုအစိုးရဘက်ကလည်းလုံခြုံရေးတွေကိုချထားခဲ့ပါတယ်ညနေ3နာရီမထိုးခင်မှာတော့ကျောင်းပိတ်ကျောင်းကြီးညာခဲ့တယ်လို့ကိုအောင်မိုင်းဆန်းကဆက်ပြောပါတယ်။အဲ
ဝန်ကြီးဌာနကသူတို့ကိုကျောင်းပိတ်လိုက်တယ်လို့ကြီးညာချက်အဲ့ဒါကိုဒီမှာရှိတဲ့ကျောင်းကဖတ်ပြတယ်။နောက်တစ်ခုကကြတော့လောလောဆယ်မှာသူတို့ရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်မှာအရေးပေါ်ဆွေးနွေးတင်ပြနေပါတယ်။အဲ့လွတ်တော်ကဒီစောင့်မှာလို့ကျောင်းသားတွေသိကြတယ်ပေါ့။အဲကျောင်းသားတွေအဲ့ရောက်ခဏစောင့်နေတယ်ဒါပေမဲ့သူတို့ကကျောင်းပိတ်တယ်ဆိုတာကိုသိလက်မခံနိုင်ဘူး။
ဒီကိစ္စနဲ့ပတ်သက်ပြီးကိုရိုင်းတွားရောက်ဖြေရှင်းနေတဲ့နေဆက်ရေးရဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်ဇော်ဝင်းကိုဆက်သွယ်မေးမြန်းရမှာတော့ကျောင်းသားတွေတောင်းဆိုချက်ကိုအထက်ကိုတင်ပြထားပြီးပြန်ကြားချက်ကိုစောင့်နေတာဖြစ်ကြောင်းလောလောဆယ်ရွာသိကြီးမှာစံပွဲဖြစ်ပြီးဖြစ်တာနဲ့လက်ရှိအခြေအနေအရကျောင်းပိတ်လိုက်တာဖြစ်ကြောင်းနဲ့ကျောင်းသားတွေရဲ့ပညာရေးကိုမျှော်လင့်ပြီးအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းဖြေဆိုခဲ့ပါတယ်ဒုဝန်ကြီးဗိုလ်ချုပ်ဇော်ဝင်းကဒီကိစ္စနဲ့ပတ်သက်ပြီးလွတ်တော်မှာဆွေးနွေးနေတယ်ဆိုတာမဟုတ်မှန်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ်။တိုင်းရင်းသားလူငယ်ကျောင်းသားတွေဘက်ကတော့ကျောင်းမပြောင်းရွှေ့ဖို့အတွက်ပြီးခဲ့တဲ့လပိုင်းတွေကနိုင်ငံတော်သမ္မတစီကိုနှစ်ကြိမ်အတနာခံစာတင်ခဲ့ပေမဲ့တစုံတရာအကြောင်းပြန်ကြားတာမရှိတာကြောင့်လက်ရှိသူတို့တောင်းဆိုချက်အပေါ်မှာတိကျတဲ့အဖြေမရရင်ကျောင်းပြန်ထွက်ဖို့အတွက်ဆုံးဖြတ်ထားကြတာဖြစ်ပါတယ်။နောက်ဆုံးဆက်သွယ်မေးမြန်းချိန်မှာတော့ကျောင်းသားတွေဟာကျောင်းဝင်းအတွင်းမှာပဲအေးအေးချမ်းချမ်းရှိနေပြီးအပြင်ဘက်မှာတော့လုံတိန်တက်တာအင်အား200လောက်ရောက်ရှိနေကြောင်းသိရပါတယ်